ဒီနေ့မလ9ရက်တနင်္ဂနွေနေ့မန္တလေးမြို့ကဆန္ဒပြပွဲတွေကိုလည်းလက်နက်ကင်လုံခြုံရေးတွေကအင်အားသုံးအကြမ်းဖက်ဖျို့ခွင်းဖမ်းဆီးမှုတွေလုပ်ပါရဲ။ကျောင်းဆရာဆရာမတွေ၊ဆရာဝန်တွေ၊ဆေးဘက်ဆိုင်ရာဝန်ထမ်းတွေ၊အင်ဂျင်နီယာတွေစတဲ့ထောင်ပေါင်းများစွာသောဆန္ဒပြသူတွေဟာဒီကနေ့မနေ့အစောပိုင်းတုန်းကယာယီထိုင်သပိတ်မှောက်ခဲ့ကြတာပါ။စစ်အာဏာသိမ်းမှုဆန့်ကျင်ရေးအကြမ်းဖက်အာဏာဖီဆန်ရေးတောင်းဆိုကြွေးကြော်ဟောပြောပွဲတွေလည်းလုပ်ခဲ့ကြပါရဲ။စစ်အာဏာရှင်စနစ်ဆန့်ကျင်ရေးနဲ့လက်နက်ကင်လုံခြုံရေးတွေရဲ့လက်ချက်နဲ့တည်ဆုံသွားခဲ့သူတွေအတွက်လည်းအောက်မေ့ငိမ့်သက်အခမ်းအနားကိုဒီကနေ့မန္တလေးဆန္ဒပြပွဲမှာလုပ်ခဲ့ကြပါတယ်လုံကြုံရေးရဲ့အင်အားသုံးဖြိုးခွဲမခံရခင်ကတော့မန္တလေးမြို့မှာဆန္ဒပြသူအများအပြားတစုတစည်းတဲ့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်အောက်မေ့တန်ဆာမြို့နဲ့အောင်မြေသာဇံမြို့နယ်22လမ်းနဲ့88လမ်းနာမှာငင်းငန်းစွာဆန္ဒပြတောင်းဆိုနေကြတဲ့ထိုင်သပိတ်ကိုမနက်7နာရီဝန်းကျင်ကစပြီးတော့ရဲနဲ့စစ်တပ်ကပြစ်ခတ်ဖြိုခွင်းခဲ့တယ်လို့ပိတ်ဆို့ဖမ်းဆီးမှုတွေလည်းလုပ်ခဲ့တယ်လို့မန္တလေးမြို့ကလာတဲ့သတင်းတွေကပြောပါတယ်ဖမ်းမိသူတချို့ကိုဝိုင်းပြီးရိုက်နှက်ကန်ကြောက်နေတဲ့ဗီဒီယိုတွေကိုလည်းတွေ့ရပါတယ်မန္တလေးမှာလောလောဆယ်တည်ထားသလောက်အဖမ်းခံရသူ100လောက်ရှိပါတယ်ပကတ်ညောင်ဦးမြို့တွေမှာလည်းဆန္ဒပြသူတွေကိုမျက်ရည်ယိုပုံးတွေတုံလူစုဖဲခဲ့ပါတယ်ကြီးအစ်စ်တွေရဘာကြီးတွေအပြင်လောင်လေးကွားနဲ့ပါလုံခြုံရေးတွေဘက်ကပြစ်ခတ်ပါတယ်လောလောဆယ်အထိကြီးထိမှန်သူအ ਨੇ စုံတယောက်ရှိတယ်လို့သိရပါတယ်ပခုတ်ကူမျိုးမှာလည်းပခုတ်ကူတက္ကသိုလ်ထဲမှာတက်ဆွဲထားတဲ့စစ်တပ်နဲ့ရဲကိုထွက်သွားဖို့တောင်းဆိုဆန္ဒပြသူတွေကိုမျက်ရည်ယိုပုံးတွေနဲ့ပြစ်ခတ်ဖြိုခွဲခဲ့ပါတယ်မုံရွာမျိုးမှာတော့ကြောက်ကလမ်းပေါ်မှာရှိတဲ့မုံရွာတက္ကသိုလ်ထဲကိုလက်နက်ကင်လုံခြုံရေးတပ်ဖွဲ့တွေဒီနေ့ဝင်ရောက်တက်ဆွဲထားပါတယ်ကျောက်ကလမ်းမကြီးတစ်လျှောက်မှာလဲလက်နက်ကင်တပ်ဖွဲ့ဝင်တွေနဲ့စစ်ကားတွေကိုအထူးအထက်ချထားတယ်လို့ဒေသခံတွေကပြောပါတယ်မြန်မာနိုင်ငံမြောက်ပိုင်းလာရှိုးမြို့ကဆန္ဒပြပွဲတွေကိုလဲမျက်ရည်ယိုပုံးတွေတုံးပစ်ခတ်လူစုခွဲခဲ့ပါတယ်